မပြည်မှာဝင်ရောက်လုပ်ကင်ခွင့်ပြုဖို့ကြောက်လွားတင်ထားတဲ့နိုင်ငံခြားပါ25ခုတည်းကအချို့ကိုမကြာမီလုပ်ခွင့်ပေးလိမ့်မယ်လို့သိရပါတယ်။ပြည်တွင်းဗန်ဒီဟာနိုင်ငံခြားနဲ့ပူးပေါင်းလုပ်ကင်နိုင်တဲ့အခြေအနေပဲရှိပါသေးတယ်။ရှင်ပြိုင်နိုင်တဲ့အဆင့်ကိုမရောက်သေးပါဘူး။အနည်း90လောက်စစ်အာဏာရှင်တွေအောက်ကြာရောက်ခဲ့တဲ့မြန်မာဗန်လုပ်ငန်းကိုယုံကြည်လာအောင်အတော်ကြိုးပမ်းရပါလိမ့်မယ်။ဗန်လုပ်ငန်းခင်မီအောင်ပြုပြင်ပြောင်းလဲဖို့လိုကြောင်းကနေဒီ Endowment for International Peace ကတူတီပီဝိက္ရမ်နီရူကဇွန်လအစည်းအဝေးခန်းစာမှာတင်ပြထားပါတယ်။ဒီပုဂ္ဂိုလ်ဟာကမ္ဘာပေါ်မှာအနှစ်30အမှုထမ်းခဲ့သူဖြစ်ပါတယ်။နိုင်ငံပိုင်လုတ်ခံရပြီးအနှစ်30ကြာမှပြန်လည်တည်ထောင်ခွင့်ရတဲ့ပုဂ္ဂလိကဗန်လုံငန်းဟာအချက်အတဲအခက်အခဲအမျိုးမျိုးနဲ့ကြုံတွေ့နေရပါတယ်။ဒါပေမဲ့ငွေထုတ်ဆက်သုံးမှုငွေအနှံမှုငွေလွှဲမှုနိုင်ငံခြားငွေဖလှယ်မှုဘဏ်ကွဲတိုးပွားလာမှုစတာတွေကိုကြည့်ရင်မြန်မာဗန်လုံငန်းဟာအလင်းအမြန်တိုးတက်နေတာကိုတွေ့နိုင်ပါတယ်တဲ့။တကယ်ဆိုတော့ပုဂ္ဂလိကဗန်တွေဟာနိုင်ငံပိုင်ဗန်၄ခုတဲ့ပို့ပြီးအလုရှုံနေတာတွေ့ရပါတယ်တဲ့
။ဒါပေမဲ့ပြည်ပြည်ဆိုင်ရာနဲ့ရှင်ကြည့်ရင်မြန်မာဗန်ဓာရေးလောကဟာတည်တည်လေးပါ။နှစ်ပေါင်းများစွာနိုင်ငံပိုင်ဖြစ်ရပ်တည်ခဲ့ပြီး၃ချိန်တိုင်ငွေသိမ်းခံခဲ့ရတဲ့ဖြစ်ရပ်တွေကြောင့်ဗန်လုံငန်းကိုအယုံကြည်နေနေကြပါတယ်။ဗန်ဓာရေးစနစ်ခိုင်မာစေခြင်းရင်ဗန်လုံငန်းကိုအဓိကဦးစားပေးတည်ဆောက်ရပါလိမ့်မယ်။ငွေပေးချေမှုငွေလွှဲမှုနဲ့အခြားငွေရေးကြေးကိစ္စတွေမှာတိကျမှန်ကန်လုံခြုံစိတ်ချစွာဆောင်ရွက်နိုင်ဖို့အလွန်လိုအပ်ပါတယ်ဒီလိုဖြစ်လာဖို့ဟာအပြောလွယ်ပေမဲ့လက်တွေ့လောက်ရမှာအလွန်ခက်ခဲပါတယ်တီးခံပြီးအမြဲတမ်းကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရဗဟိုဘဏ်နဲ့ပုဂ္ဂလိကဘဏ်တွေရဲ့သဘောထားနဲ့အကျင့်တလေကိုလည်းပြောင်းပြစ်ဖို့လိုပါတယ်ပြည်တွင်းဘဏ်တွေလုပ်ရည်ကံရည်ရှိလာအောင်နိုင်ငံသားအကူအညီရယူပြီးစွမ်းရည်မြင့်တင်နိုင်ပါတယ
်လုံးဝစေတော့ဘာချင်းချင်းငွေစည်းရှင်းတဲ့အခါငွေဆက်ကူအထုတ်ကြီးတွေတည်ယူပို့ဆောင်ပြီးဆက်နဲ့ရည်တွက်နေရတာမို့အချင်းကုန်လူပန်းဖြစ်နေရပါတယ်။ဘာချင်းချင်းစည်းရှင်းတာနဲ့ငွေလွှဲရမှာကွန်ပျူတာအသုံးပြုနိုင်ရင်အများကြီးလုပ်ငန်းတွင်ကျေလာပါလိမ့်မယ်။အခုမှ JIAC ဂျပန်အေဂျင်စီရဲ့အကူအညီနဲ့ကွန်ပျူတာငွေရှင်းစနစ်တည်ဆောက်နေပြီဖြစ်လို့ရှင်းနေမှာစပြီးသုံးနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ကွန်ပျူတာစနစ်သုံးမှသာချက်လက်မှတ်နဲ့ငွေပေးချေမှုကိုအများဆုံးရှင်းနိုင်ပါလိမ့်မယ်။ဗန်ဒွေအချင်းချင်းအပြန်အလှန်ငွေချေးနိုင်အောင်ဘ ഹു ဘန်ကအားပေးရပါလိမ့်မယ်။ဒါလို့မလုံနိုင်မှသာကြားဝင်သင့်ပါတယ်။ဗန်လုံငန်းလောကမှာငွေချေးဈေးကွက်ပေါ်ပေါက်လာအောင်လုပ်ဖို့ဘ ഹു ဘန်မှာတာဝန်ရှိတယ်လို့လည်းဆိုပါတယ်
။မြန်မာပြည်မှာနိုင်ငံခြားဗန်မရှိသေးတဲ့အတွက်တိုက်ရိုက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံခြားကုမ္ပဏီဟာနိုင်ငံခြားမှာရှိတဲ့ဗန်ကတဆင့်မြန်မာပြည်တွင်းကလုပ်ငန်းကိုထောက်ပံ့နေရပါတယ်။ဒီအတိုင်းရေရှည်ဆက်သွားရင်ခင်မီဗန်လုံငန်းအတက်ပညာရယူဖို့အခက်အခဲရှိပါတယ်။ပုဂ္ဂလိကဗန်တွေကတော့နိုင်ငံခြားနဲ့ဖက်ဆက်လုပ်ပြီးအတက်ပညာရယူလိုပါတယ်။ဒါပေမဲ့မြမဗန်လုံငန်းဆိုင်ရာအခြေခံအဆောက်အုံနဲ့စီးမြင်ကျင့်သုံးမှုဟာအားနည်းနေပါသေးတယ်။အားကောင်းပြီးရှင်သန်လာဖို့ဆိုတာနှစ်နဲ့ချီပြီးကြာတတ်ပါတယ်။အခြေမခံသေးမီနိုင်ငံခြားဗန်ကိုလက်ခံရင်ပြည်တွင်းဗန်ကိုတုံးသူတွေနိုင်ငံခြားဗန်ကိုရောက်သွားနိုင်တာမို့ငွေကြေးစနစ်တစ်ခုလုံးအန်ဒရယ်ရှိလာနိုင်ပါတယ်။ဒါကြောင့်နိုင်ငံခြားဗန်ကိုလက်ခံရမှာတတိထားသင့်တယ်လို့ဆိုပါတယ်။
ပြည်တွင်းကပုဂ္ဂလိကဗန်တွေနဲ့နိုင်ငံခြားဗန်တွေဖက်ဆက်လုပ်နိုင်ပါတယ်။ဗန်လုံငန်းပြုပြင်ရေးအခြေခံလိုက်ရင်ဖက်ဆက်ဗန်တွေများပြားလာနိုင်ပါတယ်။နိုင်ငံခြားဗန်တက်တက်ကိုသာလက်ခံမယ်ဆိုရင်တော့ကန့်သတ်ချက်တွေလုပ်ဖို့လိုပါလိမ့်မယ်။နိုင်ငံခြားရင်းနှီးမြုပ်နှံသူကိုသာနိုင်ငံခြားဗန်ကိုကင်တွယ်ခွင့်ပေးတင်တယ်လို့ဆိုပါတယ်။ပြည်တွင်းကနိုင်ငံခြားဗန်နဲ့ပြည်ပကနိုင်ငံခြားဗန်တို့ရဲ့ဆက်သွယ်မှုကိုလည်းဗဟိုဗန်ကတည်ထားရပါလိမ့်မယ်။နိုင်ငံပိုင်ဗန်တွေအပါအဝင်ကူးတန်းရောင်းဝယ်ရေးဗန်တွေပူးပေါင်းနိုင်ရင်ပိုပြီးထိရောက်မယ်လို့ဆိုပါတယ်။ကုန်သွယ်ရေးကုန်ထုတ်လို့ရေးစိုက်ပျိုးရေးစတဲ့စီးပွားရေးကဏ္ဍတွေမှာပြုပြင်ရေးလုပ်ပြီးမှငွေရေးချေးရေးဗန်ဒါရေးကဏ္ဍကိုပြုပြင်သင့်ပေမယ့်အခြေအနေအရမြန်မာပြည်မှာတပြိုင်တည်းလုပ်နေရပါတယ်။ဒါကြောင့်အစိုးရအသုံးစရိတ်နဲ့အခွန်တော်ဆိုင်ရာပြုပြင်ရေးဟာဗန်ဒါရေးကဏ္ဍချောချောမွမွဖွံ့ဖြိုးတိုးတက်ရေးအတွက်အလွန်အရေးကြီးတဲ့နေရာကပါဝင်ပါတယ်။အသုံးစိမ့်နဲ့အခွန်ဆိုင်ရာလမ်းစဉ်ဟာဗန်လုံငန်းကိုဖိစီးနေတယ်လို့မဖြစ်ဘူးလေအရေးကြီးကြောင်းကာနေဂျီအင်ဒိုမန့်ဖော်အင်တာနက်ရှင်နယ်ပီးစ်မှာအမှုထမ်းနေတဲ့ကမ္ဘာဗန်စီးပွားရေးပညာရှင်ဟောင်းဝိက္ရမ်နေရူကသုံးသပ်ထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ခင်ဗျာ